မြန်မာနိုင်ငံမှာ Facebook နောက်တခြားလူမှုကွန်ရက်တွေပါဝင် Internet Online အသုံးပြုသူတွေကဒီ VPN Virtual Private Network ကိုတဆင့်ကန်သုံးဆွဲနေမှုတွေကိုစစ်ကောင်စီကကန့်သတ်ပိတ်ပင်မှုတွေလှုံ့ဆော်လာနေတယ်လို့ပြည်တွင်း Internet သုံးဆွဲသူတွေကပြောနေပါတယ်။ဆီယနာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံထဲမှာဒီ Internet သုံးဆွဲမှုတွေကိုကန့်သတ်ထိန်းချုပ်ခဲ့တာကြောင့် VPN ခံပြီးအခုလိုသုံးဆွဲနေရတာလို့ပြောပါတယ်။ဒီ VPN ထိန်းချုပ်မှုရဲ့နောက်ဆက်တွဲအကျိုးဆက်ဘာတွေဖြစ်လာလဲနိုင်မလဲဆိုတာနဲ့ပတ်သက်လို့ကျွန်တော်ပဲမေးမြန်းပြောပြထားပါတယ်ခင်ဗျ။ဟုတ်ကဲ့နိုင်ငံသားကိုလဲနှုန်းကစံချိန်ချင်းဒေါ်လာ9000ကျပ်နီးပါးအထိပြီးခဲ့တဲ့ပတ်ထဲတက်လာခြင်းမြန်မာဘူဘန်ကမေလ29ရက်နေ့မှာဒီလူမှုကွန်ရက်ကတင်တဲ့ငွေလဲနှုန်းကိုမယုံဖို့သတိပေးပြီးနောက်ထပ်ကဆလို့ဒီ VPN ထိန်းချုပ်ခံလာရတယ်လို့သုံးဆွဲသူတွေကပြောပါတယ်အခုလို VPN ခက်ခဲဖြစ်လာတာကိုအမျိုးပေါ်လို့တဲ့သုံးဆဲသူတူကအခုလို့ရှင်းပြပါတယ
်အဓိကကပေါ့နော်အခုလက်ရှိဆိုရင်ရင်းတော့111လို့ပါလို့ free ရတဲ့အတိုင်းသုံးနေတယ်ပေါ့နော်အဲနောက်ပြီးတော့လုံငယ်တဲ့နှစ်ရက်သုံးရက်ကစားပြီးတော့လုံးဝပါအဝင်လို့မရတော့ဘူး Facebook လည်းသုံးလို့မရတော့ပေါ့နော်အခုကျတော့ဝယ်ထားတဲ့ VPN တွေရှိပေမဲ့လည်းအဲ့ဒီဟာတွေလည်းရတဲ့ဟာတွေရရတယ်မရတဲ့ဟာတွေကမရဘူးပေါ့နော်အဲ့လိုနဲ့တော့အခုချိန်ကြီးတော့အခက်ခဲဖြစ်နေပါတယ်။အ
ဲ့ဒီတော့ဘာကြောင့်ဒီ VPN ကိုထိန်းချုပ်လာနေတာကိုနောက်အမျိုးပေါ်လို့တဲ့ VPN သုံးဆဲသူတူကလည်းအခုလိုထောက်ပြပါတယ်
။အဓိကကတော့သူတို့လုပ်နေတာတည်းအောင်ချကြတာလေ။ဒီ Facebook ကြီးကိုပိတ်ချခြင်းနဲ့တခြားသောတည်းမီဒီယာတွေ social media တွေကိုပိတ်ချခြင်းနဲ့အဲ့ခါတော့လုပ်နေတာမနေ့ညမှလုပ်တာမဟုတ်ဘူးလေ။ဒီတင်တာတွေခေါ်တယ်၊ပေးတယ်၊ဒီလုပ်တယ်ကိုအဲ့ကုမ္ပဏီကိုဖိုင်းတယ်၊တရုတ်ကလာတယ်ဆိုမနေ့ညလာတာမဟုတ်တာ။အဲ့လိုလုံးနေခဲ့ရပဲအဲ့တော့သူတို့ဒီ project ကိုစပြီးတော့ကဲပိတ်မယ်ဆိုတဲ့ရက်နဲ့ဒိုဘန်အနေနဲ့ပတ်သက်တဲ့အနေနဲ့ငွေချေတူထိန်းချုပ်တဲ့ပြည်စားတွေပေါ့နော်အဲ့ဆိုင်သွားတာပဲဖြစ်မယ်ဟိုထိန်းချုပ်ခြင်းတဲ့တည်ရင်းညာတော့မျိုးလုံးပြီပါပဲလေဥပမာအဲ့ဒီမျိုးကကြောက်သွားပြန်ပြီဒီတစ်စကဲတွေတော့ကြောက်သွားပြန်ပြီအလက်နဲ့ချတဲ့တည်ရင်းညာသူတို့ဒီကြောင့်လည်းတက်ခဲ့တယ်အဲ့ဒါအကုန်လုံးကိုလည်းထိန်းချုပ်ချင်တာပဲသူများမသိစေချင်ဘူးလေအကုန်လုံးတည်းအစမဲ့မျိုးကိုထိန်းချုပ်ပြီးတော့သူတို့ရဲ့တည်းအမားတွေကိုပဲထုတ်ချင်တာ
ဒါအပြင်ဒီ VPN ထိန်းချုပ်မှုနဲ့အခက်အခဲကြောင့်ထိခိုက်လာတာကိုလည်းအမျိုးပေါ်လို့တဲ့အရင်သုံးဆက်သူကအခုလိုဆက်ရှင်ပြပါတယ
်တည်င်းစီစဉ်မှုပဲရှာတာနေဝရယ်ပေါ့နော် Facebook တွေပါမတုံးတဲ့အတွက်ကိုတိချင်တဲ့ဟာတွေလည်းမတိရတော့ဘူးနောက်ဒီ digital ကိုအဓိကထားပြီးတော့ run နေတဲ့ဟာတွေဆိုရင်ပေါ့နော်အခုနောက်ပိုင်း Facebook မရတော့ဘူးဆိုတော့သူတို့တခြား channel တွေကိုပြောင်းမှုတွေစဉ်းစားလာရတယ်ပေါ့နော်ပညာရေးဆိုလည်းအဲ့ဒီတိုင်းပဲပေါ့နော်အခု Facebook ကနေပြီးတော့အဲ့လို group တွေဖွဲ့ပြီးတော့စာတင်နေရတဲ့ဟာရှိရပေါ့နော်ဒါပေမဲ့အဲ့လိုမရတဲ့ခါကျတော့ဝင်လို့မရတာတွေရောနေတော့ပြဿနာကြီးတက်နေပါတယ
်နောက်အမျိုးပေါ်လို့တဲ့အဝိထဲရောက်လုပ်ငန်းလုပ်နေသူတူကလည်းသူတို့လို Facebook သုံးရတဲ့ SME အသေးစားလက်စားလုပ်ငန်းတွေရောင်းဝတ်ဒါသာချက်ချင်းကိုကြသွားတယ်လို့ညီးတွားပါတယ်ဒါပေမဲ့အခုတော့ TikTok လိုမျိုးဘက်ကိုရှေ့ပြီးဈေးကွက်ဖောက်ဖို့ဒီလုပ်ငန်းတွေချိုးစားနေတယ်လို့ဆက်ပြောပါတယ်တစ်ချိန်တည်းမှာမျိုးပေါ်လို့တဲ့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်ကလည်းအခုလိုထိခိုက်ရတာနဲ့ရှေ့မှာဖြစ်လာနေတာကိုအခုလိုရှင်းပြပါတယ
်စီးပွားရေးလုပ်ငန်းတွေကအခုမျိုးစက်တက်ကြောက်ကိုဖြစ်ကြတော့ဒီလိုချိုးဝဲလုပ်ငန်းတွေဘယ်လိုဖြစ်ဝင်တော့ဦးစီးပါအဲ့ဒါကိုပြည်ပြည်ရတော့ဘူးဒီလိုကအလစီအောင်လို့တော့ပြတ်တော့တော့ဆောင်ကြည့်ဝင်ကစားမလို့ပြတ်တော့တယ်ဆိုအဲ့ဒီမျိုးစုရအရောက်ချင်တယ်ပေါ့အတော်မကြဘူးလားဖမီလီယံဖြစ်နေတော့ဘယ်လိုလုပ်ကြည့်ဆိုရလဲဆိုတော့ဘူးအတွက်ကြောင့်လည်းပြောရစမှာဘူးဖြစ်တဲ့ဟာရရတောက်ပြန်ပတ်သက်ကြဝင်ဘူးအလေရတော့ဘူးဒီလိုမျိုးဆိုတော့ဘာဖြစ်ရှိပါလဲတယုတ်ကြီးဆိုတာဒီကံတန်ချက်တော့ဘာလို့ဒီဟာကိုဖိရှုကိုတော့တော့မပြောဘူးလားဒီဘယ်ဗီဒီယိုပလက်ဖောင်းမှာတက်ကုန်လို့ပြောနေတယ်သူကဝီချက်ကိုဝင်ကောင်းလို့အဲ့လိုကြောက်ကုန်ပြီဘယ်တိုင်းဒီမှာလဲဘယ်လိုလဲဒူးလာပြန်ထောက်တော့တော့ပဲတော်တော်ကြီးတော့ဘာလို့လဲဆိုတော့ကပိုင်းဆက်တော့ဘာဖြစ်လို့ရှိတယ်လဲဆက်တော့မရော Instagram ရှိတယ်ဆက်တော့မရော
ဒီပေါ် VPN သုံးတာအတွေ့အကြုံများတဲ့အရင်သုံးဆဲသူကလည်းရှေ့မှာဒီထိန်းချုပ်တာမထိရောက်နိုင်ဘူးကိုအခုလို့ဆက်ထောက်ပြပါတယ်တရုတ်ပြည
်မှာလည်းပြိတာပဲကျွန်တော်တို့တရုတ်ပြည်ကိုသွားတဲ့အခါကျရင် VPN နဲ့ပဲဝါတာပဲအခုလည်းဆိုတော့ဥပမာဖြင့် Facebook သုံးမယ် Google သုံးမယ် Gmail တို့ Google Map တို့သုံးလို့မရတော့ဘူးတရုတ်ပြည်မှာအဲဒီခါကျတော့ကျွန်တော်တို့ကထုံးစံအတိုင်းပဲ VPN နဲ့ပဲကြော်ရတာပဲကျွန်တော်တို့က VPN ဝယ်ပြီးသုံးလို့ရတဲ့ VPN တွေရှိတယ်တချို့ဟာဆိုကို VPN ထောင်ပြီးတော့သုံးကြရှိတယ်အစင်းဒီပါတယ်ရတယ်ဆိုတော့အခုတို့တော့တရုတ်ကုမ္ပဏီကိုခေါ်ပြီးတော့လုပ်တယ်ဒါပေမဲ့တရုတ်ကုမ္ပဏီခေါ်ပြီးလုပ်တယ်အကြမ်းနဲ့ပြောရရင်တော့ ကျွန်တော်တို့ဆိုတာကအရင်ခက်ခဲတဲ့မြေပညာတွေမဟုတ်တော့ကျွန်တော်ခေါ်လို့ရပါတော့တယ် VPN အမျိုးမျိုးရှိရလေနာမည်ကြီးတဲ့ VPN တွေပဲရင် VPN အသက်တွေနဲ့ကျွန်တော်ခေါ်ကြမှာပေါ့နော်နောက်ဆုံးကြတော့လေသူတို့လောက်ပါစီစီအားကြီးတွေဖြစ်ပါမှာပဲ
တကယ်တော့အခုလို VPN ချိန်ချုပ်ဖို့ကိုအရင်စစ်ဆိုးရတွေလက်ထက်ကစိတ်ဝင်စားခဲ့ပေမဲ့ဒေါ်လာငွေသန်းရာချီအကုန်ကျခံရင်တော့တကယ်တမ်းမထိရောက်နိုင်ဘူးလို့ဆက်သွယ်ရေးဝန်ထမ်းတွေကပြောခဲ့တာကြောင့်တကယ်မလို့ဖြစ်ခဲ့ပဲအခုမှစစ်ကောင်စီကအတင်းလှုပ်လာတာလို့ဒီ VPN ကျွမ်းကျင်သူတွေကလည်းထောက်ပြနေပါတယ်ခင်ဗျ